အခုတနင်္ဂနွေလို့အပြည့်ရရေးအတွက်ဆွေးနွေးညှိနှိုင်းနေကြတဲ့အခြေအနေကိုအရင်ဆုံးပြောပြမှာပါတနင်္ဂနွေလို့အပြည့်ရရေးသဘောတူစာချုပ် NCA ဟာလောလောဆယ်မှာအကြက်တဲနဲ့ရင်ဆိုင်နေရပြီးဒီအကြက်တဲကိုဖြည့်ရှင်းနိုင်ဖို့အစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့အတူကြိုးပမ်းသွားနေကြောင်းပြည်နီအမျိုးသားတွတ်တက်ရေးပါတီ KNPP ရဲ့ကြော်ကွန်ရသူကအမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့တွေ့ဆုံဆွေးနွေးပြီးမှပြောပါတယ်။ဒါအပြင်အစိုးရနဲ့နှစ်ဖက်သဘောတူစာချုပ်ကိုအကောင့်ထဲပေါ်ရမှာတွေ့ကြုံရတဲ့အခက်အခဲတွေကိုလည်းဆွေးနွေးနိုင်ခဲ့တဲ့အကြောင်းပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါလိမ့်ရှင်
။ဟုတ်ကဲ့။အစိုးရရဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့ NCA ကိုလက်မှတ်ရေးထိုးသေးတဲ့ KNY အမျိုးသားတိုးတက်ရေးပါတီ KNPP တို့ဟာဒီကနေ့မြေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့တာပါ။ဒီကနေ့ဆွေးနွေးပွဲမှာ NCA မှာပါဝင်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီး KNPP ကိုယ်စားလှယ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမြန်မြန်ဘလိုကဆွေးနွေးပွဲအပြီးမှာအခုလိုပြောဆိုပါတယ
် NCA လက်မှတ်ရေးထိုးနယ်ရတော့ဒီနေ့ကျွန်တော်တို့ကြည်ကြည်လေးပြောခဲ့ကြပါတယ်အခုကလည်းအားလုံးကြည့်ကြတဲ့အတိုင်းပေါ့နော် NCA ကိုနိုင်ကအကြတင်းလေးရင်ဆိုင်နေရတဲ့ကာလပေါ့နော်အဲ့အကြတင်းကိုဖြေရှင်းနိုင်ဖို့ကအစိုးရဖက်ကလည်းအင်တန်ကျူးပန်းနေတာကိုကျွန်တော်တို့မြင်ရတယ်ဆွေးနွေးပြီးပဲNCE ကိုလက်မှတ်ရေးထိုးထားပြီးတဲ့အဖွဲ့ဒီလေဟိုလိုက်ပြီးတော့ချူပန်းနေတာကိုကျွန်တော်တို့တွေ့ရတယ်။အဲ့ဒါတွေကအားရမှုရှိပါတယ်။ဆိုရင်ဒီပဲ KNPP လို့ဖွဲ့တည်တာSE နိုင်ငံပေါ်သွားပါမယ်ဆိုတဲ့ငွေရပေါ်တော့ကျွန်တော်တို့လည်းပါဝင်ပြီးတော့ချူပန်းနေပါတယ်။ချူပန်းမှုကတော့ဒီလိုဆွေးနွေးရင်းနဲ့ပဲဟိုဟာ PP ဖြစ်ချင်းပေါ်တော့ကျွန်တော်တို့လိုရအောင်ရောက်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။
KNPP အဖွဲ့ဟာ2022ခုနှစ်ကငြိမ်းချမ်းရေးအတွက်ပြည်내အဆင့်ပြည်ထောင်စုအဆင့်ဆိုင်ရာနှစ်ဖက်သဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာ bilateral call နှစ်ဖက်သဘောတူစာချုပ်ကအကောင့်ချေဖို့ခက်ခဲတဲ့အချက်တွေကိုလည်းဆွေးနွေးခဲ့ကြောင်းဆက်ပြောပါတယ
်။ bilateral သဘောတူချက်ထဲမှာဒီအကောင့်ချေဖို့လုပ်ငန်းတွေကဟိုဒီပါဖြစ်ဖြစ်ပြီးတော့ပြည်내ရေးနဲ့တန်းတာရေးပေါ့နော်။အဲ့ခဏတည်းမှာအကောင့်ချေဖို့ရကောင်းတာကြီးခက်ခဲနေရှိတာပေါ့နော်။ဘုတ်ပြည်ကြီးရက်ကတချို့ကိစ္စတွေမှာဆိုလို့ရှိရင်နှိမ့်နိုင်ပြီးတော့မှဆောင်ရွက်ရမယ်တချို့ကိစ္စတွေကြတော့ဦးကျေးပြီးတော့မှဆောင်ရွက်ရမယ်ဆိုတာကြီးဟိုသဘောတူထားကြတယ်ဒါပေမဲ့တကယ်လက်တွေ့မှာကြတော့အဲ့လိုလုပ်နိုင်တဲ့အနေအထားကြီးကအများကြီးမရှိဘူးများတာတော့မရှိတာများတယ်ဆိုတော့အဲ့လိုပုံမှာကျွန်တော်တို့ကအခွင့်အရေးကြားတင်းမာမှုတွေကိုဖြစ်တယ်အဲ့လိုတင်းမာမှုတွေကိုဒီနေ့ဆင်မှာလည်းဟိုလက်တင်ကြည့်တွေမှာဖြေရှင်းနိုင်ဖို့ပေါ့နော်အဲဒါလည်းစီးမီးကြရည်အဲဒါပေမဲ့ဟိုလူချင်းနဲ့အောင်မြင်မှုအတိုင်းတာအထိမရောက်တော့အခုလိုမျိုးကျွန်တော်တို့လည်းဒီ NRCC နဲ့ပြီးတော့ဆင်ဆင်ပါပေါ့နော်အဲဒီဟိုလက်စီးမီးရောမှနေလာချကြပါဘူ
းဒီနေ့ဆင်လက်စင်စီးဝေးတွေကိုအရင်ကပြီးနေအစိုးရနဲ့တပ်ပိုင်းဆိုင်ရာတာဝန်ရှိသူတွေနဲ့သာဆွေးနွေးခဲ့ရကနောက်ပိုင်းမှာ NRPC နဲ့ငင်းချမ်းရေးကွန်ဖရင့်ကပါပါဝင်ဆွေးနွေးဖို့သဘောတူခဲ့ကြောင်းလည်းပြောပါတယ်KNPP အဖွဲ့ဟာမနက်ဖြန်မှာတော့တက်မော်ညီနိုင်ရေးကိုယ်စားအဖွဲ့နဲ့တွေ့ဆုံဖို့ရှိပြီးဒီဆွေးနွေးပွဲမှာတပ်ပိုင်းဆိုင်ရာကိစ္စတွေအပြင်2019ခုနှစ်ဒီဇင်ဘာလမှာတည်ဆုံခဲ့ရတဲ့ KNPP တပ်ဖွဲ့ဝင်3ဦးအရေးကိုလည်းခက်သွင်းဆွေးနွေးဖို့ရှိနေပါတယ်။ဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့ငင်းချမ်းရေးကော်မရှင်ရဲ့အထောက်အကူပြုအဖွဲ့ဝင်ဦးကျော်လင်းဦးကဒီကနေ့ဆွေးနွေးပွဲအပေါ်မှာအခုလိုပြောဆိုပါတယ်
။ကျွန်တော်တို့ဒီ KNPP နဲ့ကတော့ထိုင်းနိုင်ငံချင်းပိုင်းလေးမှာဒီလိုတော့၃ချိန်ဆွေးနွေးခဲ့ပါတယ်။အဲဒီဆွေးနွေးမှုရဲ့ရလဒ်ရပါเนาะ။ဘူတန်နေပြည်တော်မှာဆက်ပြီးတော့ကျွန်တော်တွေ့ရဖြစ်ပါတယ်။အဲတော့ဒီနေ့ဆွေးနွေးပွဲမှာတော့ရလဒ်ကောင်းတဲ့အများကြီးပါပါ။ဒီကတော့ဒေသခံတွေကိစ္စတွေ၊ပြည်ညာရေးကျန်းမာရေးကိစ္စတွေ၊ဒီဖြေရှင်းမှုကိစ္စတွေကျွန်တော်ပုံမှန်လေးဆွေးနွေးနိုင်တယ်။ပြီးရင်ကျွန်တော်တို့ဒီဒီကတဲ့ငင်းငင်းကွန်ရှင်နဲ့သဘောတူညီချက်အရစတဲ့ဒီနေ့ဆွေးနွေးပွဲတွေလည်းဆက်ပြီးတော့လုပ်သွားဖို့ရှိပါတယ်။ဒါပြင်လာမယ့်ဒီအပယ်လမကုန်းမှာနောက်တစ်ချိန်တတိယပိုးနဲ့လက်ကဘောတူတယ
်ဒီကနေ့ဆွေးနွေးပွဲမှာ NRPC ဘက်ကပြည်ထောင်စုရှင်းနေချုပ်ဦးထွန်းထွန်းဦးကဥဆောင်ခဲ့တယ်လို့ KNPP ဘက်ကတော့ဒူဥက္ကဋ္ဌခူးဦးရယ်ကဥဆောင်ဆွေးနွေးခဲ့တာဖြစ်ပါတယ်လာမယ့်27ရက်နေ့မှာတော့ NRPC ဟာ KNPP အပါအဝင် NCA လက်မှတ်မြေထိုးသေးတဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့၈ဖွဲ့နဲ့တွဲဆုံဖို့ရှိတယ်လို့နောက်တစ်ရက်မှာတမရော်ကလည်းတဖွဲ့ချင်းနဲ့တွဲဆုံဖို့ဖိတ်ကြားထားပါတယ်